ီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကစတင်ပြီးရဲကြီးကော်မရှင်ရုံးတွေမှာကြိုတင်မဲတွေစတင်ပေးရမှာမဲလက်မှတ်မှာပါတီတစိုက်တွေရဲ့အယောင်တွေကွဲလွဲမှုတွေရှိနေတယ်ဆိုပြီးနိုင်ငံရေးပါတီတွေကမကြည်လည်မှုတွေရှိလာတာဖြစ်ပါတယ်ပြောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ဝေပြီးဖြစ်တဲ့မဲလက်မှတ်မှာမွန်အမျိုးသားပါတီတစိုက်ကျဲပြူနဲ့ဟင်းတာပုံဟာကျဲဝါနဲ့ဟင်းတာပုံဖြစ်နေပြီးဒါကိုလက်မခံနိုင်တဲ့အကြောင်းမွန်အမျိုးသားပါတီကမွန်ပြည်နယ်မော်လမြိုင်မြို့ကပါတီရုံးခန်းမှာဒီကနေ့သတင်းစာရှင်းလင်းပွဲကျင်းပပြီးပြောလိုက်ပါတယ်မွန်အမျိုးသားပါတီအနေနဲ့မဲဆွဲစည်းရုံးရေးတွေဆောင်ရွက်ခဲ့စဉ်ကပါတီတစိုက်ကိုကျဲပြူနဲ့ဟင်းတာအဝါလို့ဒေသခံတွေကိုအသိပေးထားပြီးအခုလိုမဲလက်မှတ်မှာကျဲဝါအဖြစ်ပြောင်းလဲသွားတဲ့အပေါ်နင်းနာမှုတွေရှိလာနိုင်တာကြောင့်ပြောင်စုရွေးကောက်ပွဲကော်မရှင်ထံကန့်ကွက်စာတင်သွားမယ်လို့မွန်အမျိုးသားပါတီ NMP ရဲ့ဗဟိုကော်မတီဝင်တဦးဖြစ်တဲ့နိုင်ဆန်လှိုင်ကပြောပါတယ
်ကျွန်တော်တို့ကဘတ်တကယ်တော့29ရက်နေ့ကကြိုတင်မဲပေးကြပါတယ်ကျွန်တော်30နေ့မှသိတယ်ကျွန်တော်သိတဲ့အခါကျကျွန်တော်ပြည်နယ်ကော်မရှင်ကိုသွားပါတယ်ကျဲဒီဖြူဒီအားလုံးဟွာဖြစ်နေကြောင်းသူပြောပါတယ်အဲ့ဒါအဝါဖြစ်တာကကျွန်တော်ကပြောပြတာကကျွန်တော်တို့ကပြည်သူကိုကျဲပြူဟင်းသာကျဲပြူဆိုတော့ပြည်သူကိုချပြထားတဲ့အတွက်ကျွန်တော်တို့ကအမြိုင်းတိုက်ခိုက်ဖို့နင့်နာဖို့ရှိပါတယ်အဲကြောင့်ကျွန်တော်တို့ကဒါကိုရေးယူပေးဖို့ကျွန်တော်လုပ်တယ်ဒါမဲ့သူတို့ကဒါကဒီချိန်မှပြင်ဆင်နိုင်တဲ့အနေအထားမရှိတော့ဘူးလို့ပြောပါတယ်ကျွန်တော်တို့ကဘာပြန်ပြောလဲဆိုတော့ကျွန်တော်တို့နင့်နာမှုဖြစ်တဲ့အတွက်ကော်ပိုရှင်ကိုကျွန်တော်တို့ကကောက်ွက်မယ်လို့ကျွန်တော်စကားရပြောထားပြီးသား
အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့လည်းဒေသခံတွေကိုမဲဆွယ်စည်းရုံးခဲ့ရမှာပါတီအမတ်တစိုက်အနေနဲ့ကျဲပြူနဲ့ခွတ်တောင်းလို့ပြောဆိုမဲဆွယ်ခဲ့တာတွေရှိပါတယ်မဲလက်မဲ့အောက်ခံအယောင်ဟာအဝါယောင်ဖြစ်တာကြောင့်ပါတီအမတ်တစိုက်အဖြူယောင်တွေဟာအဝါယောင်အဖြစ်ပြောင်းလဲသွားပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပါတီအမတ်တစိုက်အနေနဲ့လည်းကျဲဝါနဲ့ခွတ်တောင်းအဝါဖြစ်သွားတဲ့အပေါ်ဒေသခံတွေစိတ်ရှုပ်ထွေးပြီးမှားယွင်းမှာကိုစိုးရိမ်နေလို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုကိုစားပြုပြီးမွန်ပြည်နယ်မော်လမြိုင်မြို့ကနေရွေးကောက်ပွဲဝင်မဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းနိုင်တောင်းညွန့်ကပြောပါတယ်
စီယုံရေးဆင်းတဲ့နေရာမှာမဲဆန္ဒရှင်တို့အန်ကယ်တို့ကပြောထားလို့ဆိုရှိရေခုနမဲထဲတဲ့ခါကျတော့ရှိရေခုနကျဲပြူနဲ့ခွတ်တောင်းကိုပဲကြည့်ပါကျဲပြူတို့ဒါအဓိကတို့ကိုအသိပေးထားတယ်အောက်ခြေမှာရှိတဲ့ပြည်သူအားလုံးကတော့ပြောခုနကတချို့ကမှားမှလည်းကြောက်ရတဲ့သဘောရှိတယ်တချို့ကလည်းတို့အနေနဲ့မကြွန့်ကျင်တဲ့သဘောရှိပါတယ်စာပေတဲ့တတ်တာနဲပါလေအဲ့ဒါကိုခုနကဝါဖြစ်သွားပြန်တဲ့ခါကျတော့တမျိုးတော့ခက်ခဲတော့ရှိတော့သဘောရှိတော့ဗောလေဒါကတော့တတ်နိုင်ဆုံးတော့အငယ်တို့ကတော့ပြန်ပြီးတော့အချိန်ပြောဖို့ကလည်းတို့ပြန်ပြောဖို့လည်းအချိန်ကလည်းမရှိတော့ဘူးသဘောလေးကအသက်ဆိုင်လုံးမိနိုင်တဲ့တော့အငယ်တို့ဒါတို့အသိပေးပါမယ်
ပါတီတစ်ခုတည်းကိုအယောင်ပြောင်းလိုက်ခဲ့တာမဟုတ်ဘဲအဖြူရောင်အမှတ်သားတိုင်းဟာအဝါရောင်ဖြစ်သွားတာဖြစ်ပြီးပါတီတစိုက်ပုံစံပြက်ရွံ့တာမရှိဘူးလို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အရာရှိဦးဟိန်လင်းထက်ကပြောပါတယ
်အခုကျွန်တော်တို့ကမဲလက်မှတ်တွေကအောက်ခံအဝါပေါ့နော်အဝါဖြစ်တဲ့အတွက်ကြောင့်တချို့ဟိုကျေပြူတို့နော်အဖြူခံတို့ဟာတွေကလည်းဒီလိုရိုက်လိုက်တဲ့ဟာကဒါအဝါရောဒါပေမဲ့သူတို့လိုကိုပုံစံမပြက်ပါဘူးလိုကိုပုံစံမပြက်ဘူးဒီဟာလေးတော့ကျွန်တော်တို့ဒါတွေ့ရတာပေါ့နော်ဒါလည်းတချို့ပါတီတွေကကျွန်တော်တို့လာပြောတယ်ဒါပြောရဲကိစ္စရမှာကျွန်တော်တို့ဒါပြည်တော်စုကိုလည်းကျွန်တော်တို့တင်ပြထားရရှိနော်အောက်ခံကြောင်းခုနဖြူနေတဲ့ညတပါတီလည်းမဟုတ်ဖြူတာပါတဲ့ပါတီအားလုံးဒီလိုမျိုးဖြစ်နေအကုန်လုံးတပြေးညီတယ်ဟိုတပါတီကဖြူပြီးတော့ဒီပါတီကဝါတာမဟုတ်မဲလက်မှတ်အခံကြောင်းသားလေးဖြစ်ပါတယ်ဒါတော့ပြည်တော်ရုပ်ကော်ကော်မရှင်ကမဲလက်မှတ်ကိုစီမံဆောင်ရွက်တယ်ဆိုတော့ကျွန်တော်တို့တွေ့တာလည်းဒါပြည်တော်စုကိုမေးတာလည်းမဲလက်မှတ်အခံဒီအဝါရောင်အားလုံးဝါရောင်ဖြစ်တယ်ပါတီတွေဖြူတဲ့ဖြူတာပါတဲ့ပါတီအားလုံးဝါတာဝါရဲရဲကြီးမဟုတ်ပါဘူးသူကဒီ logo တစိုက်ကိုမပြောက်ဘူးကျွန်တော်တို့ဒါကြည့်ပြီးပါသူ logo အမှတ်သားကိုသိတယ်အဲလိုမျိုးတော့ကျွန်တော်တို့ဒါတွေ့ရတာပါနော
်ပြောင်စုကြန့်ခိုင်နဲ့ဖွံ့ဖြိုးရေးပါတီရဲ့ပါတီအမှတ်တစိုက်ဖြစ်တဲ့ချင်းသိပုံအဖြူရောင်နဲ့တိုင်းသာစည်းလုံးညီညွတ်ရေးပါတီရဲ့ပါတီအမှတ်တစိုက်ဖြစ်တဲ့ဇပန်နဲ့အမှတ်တစိုက်ဘေးကကျဲတွေဟာလည်းအဖြူရောင်ဖြစ်တာကြောင့်မဲလက်မှတ်မှာဆိုရင်မဲလက်မှတ်အောက်ခံအယောင်အဝါရောင်တွေဖြစ်နေပါတယ်မွန်ပြည်နယ်အတွင်းမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောင်စုကြန့်ခိုင်နဲ့ဖွံ့ဖြိုးရေးပါတီမွန်အမျိုးသားပါတီမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအမျိုးသမီးပါတီမွန်အမျိုးသားဒီမိုကရေစီအင်အားစုပါတီအမျိုးသားတိုးတက်ရေးပါတီတိုင်းသာစည်းလုံးညီညွတ်ရေးပါတီကရင်ပြည်သူပါတီဖလုံစဝေါ်ဒီမိုကရက်တစ်ပါတီကရင်အမျိုးသားပါတီအစရှိတဲ့နိုင်ငံရေးပါတီ၁၈ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်မွန်ပြည်နယ်မှာမဲပေးခွင့်ရှိသူအရေးအတွက်တိတက်သမ၅တန်းရှိပြီးပြောင်စုရွေးကောက်ပွဲကော်မရှင်ကနေမဲလက်မှတ်တိတက်သမ၇တန်းရရှိထားပြီးဖြစ်တယ်လို့သိရပါတယ်ရှင်